ဒေါန်ဆန်စီတီနဲ့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးတို့ဟာရခိုင်ဒေသတွင်ကြုံတွေ့နေရတဲ့အခြေအနေတွေနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာအစိုးရရဲ့ဒေသတွင်တည်ငြိမ်လုပ်ငန်းစဉ်တွေမှာလူအခွင့်အရေးကိုလေးစားသမှုနဲ့အကာအကွယ်ပေးဖို့မျှော်လင့်တဲ့အကြောင်းကိုလည်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကပြောလိုက်ပါတယ်။ဒါပြင်ရခိုင်ပြည်နယ်တွင်ဖွံ့ဖြိုးရေးအကူအညီတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။မဲတင်ကြီးထက်ကစူးစီးတင်ပြထားတာကိုနားဆင်ပါရှင်။
အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီး Retno Marsudi အင်္ဂါနေ့ညနေပိုင်းမှာမြန်မာနိုင်ငံကိုဆက်ရောက်လာပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့မတီးမငင်ဖြစ်နေတဲ့ရခိုင်အရေးဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းကအခြေအနေတွေပေါ်မှာအင်ဒိုနီးရှားနိုင်ငံရဲ့စိုးရိမ်ချက်တွေကိုဆွေးနွေးကြတာမှာတော့ဒေသရင်းတည်ငြိမ်ရေးဆောင်ရွက်ချက်တွေမှာအထူးသဖြင့်လူနည်းစုမွတ်စလင်တွေအပါအဝင်ရခိုင်ဒေသတွင်းကလူမှုအတိုင်းအဝိုင်းတစ်ခုလုံးရဲ့အခွင့်အရေးတွေကိုမြန်မာအစိုးရဘက်ကလေးစားပြီးအကာအကွယ်ပေးဖို့မျှော်လင့်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားဝန်ကြီးကပြောဆိုခဲ့ပါတယ်။ရခိုင်ဒေသတွင်းအခြေအနေတွေကိုဖြေရှင်းနိုင်ဖို့အတွက်အဓိကတော့ချက်ကလူမှုအတိုင်းအဝိုင်းတစ်ခုလုံးတူညီတဲ့အခွင့်အရေးနဲ့တာဝန်တွေရရှိဖို့ဖြစ်ပါတယ်လို့လည်းအင်ဒိုနီးရှားနိုင်ငံသားဝန်ကြီးရဲ့ခီးစဉ်ပြီးထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ဒါပြင်ရခိုင်ဒေသတွင်ဖွံ့ဖြိုးရေးအကူအညီတွေပေးအပ်နိုင်ရေးအတွက်လည်းနှစ်ဖက်တို့ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့ရခိုင်ပြည်နယ်တွင်းကလူမှုအတိုင်းအဝိုင်းတစ်ခုလုံးအတွက်မျက်မြတ်တရရှိမဲ့အကူအညီတွေဆိုရင်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စိရက VOA ကိုပြောပါတယ
်။အင်ဒိုနီးရှားကတော့စိုးရိမ်တွေကသူတို့ကြုံတဲ့အခါမှာသူတို့ကူညီဖို့အမြဲတမ်းပြောတာရှိပါတယ်။ဒီလိုမျိုးဒီပြည်ပကန်ကြီးပေါ့ပြည်ပကန်ကြီးစောက်ပြီးမယ်နှစ်ဖက်အတိုင်းအဝိုင်းအကြောင်းဆိုလဲနှစ်ဖက်အတိုင်းအဝိုင်းနဲ့အကြောင်းဆောက်ပြီးမှဒါမျိုးလေးတွေသူတို့ပြောထားတာလေးတွေရှိပါတယ်။အဲဘာပြောကျွန်တော်တို့အမြဲတမ်းယက်တည်တဲ့ချက်ကတော့ဟိုနော်ဒီရခိုင်နဲ့ပတ်သက်ပြီးတော့အကူအညီပေးမယ်ဆိုလို့ရှိရင်ဒီလူမှုဖွဲ့စည်းတစ်ခုလို့မြန်မာတရအကူအညီပေးမယ်ဆိုတော့ကျွန်တော်တို့ရလက်ခံပြီးတော့မှပူးပေါင်းဆောင်ရွက်ဖို့အမြဲတမ်းကျွန်တော်တို့ဒါမူအနေနဲ့သွားတာရှိပါတယ်။အဲ့တော့သူတို့ကလည်းလူမှုဖွဲ့စည်းနည်းစလုံးကိုသဘောအကြောင်းပဲစောင့်စောင့်ပြေကမ်းပဲစောင့်စောင့်အတူတူဆိုတော့ဘာပြောကျွန်တော်တို့လည်းကျွန်တော်တို့ဘက်ကလည်းလက်ခံပြီးပူးပေါင်းဆောင်ရွက်တော့ဖို့လုပ်ပါမ
ယ်။ရခိုင်ရေးကိုဖြည့်ရှင်းတဲ့နေရာမှာလူမှုအတိုင်းအဝိုင်းတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေး၊နောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေရရှိရေးအရေးကြီးတယ်ဆိုတာကိုတော့ဒေါအောင်ဆန်းစုကြည်ရောအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကရောသဘောတူကြတယ်လို့လည်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကထုတ်ပြန်ထားတဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသတွင်မြန်မာအစိုးရနေသားဆောင်စခန်းသုံးခုအကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းအင်ဒိုနီးရှားအစိုးရဘက်ကဒေသရင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်တဲ့အပေါ်မှာလည်းဒေါက်ဆန်းစုကြည်ကကျေးဇူးတင်တယ်လို့အဲ့ဒီထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ရခိုင်ပြည်နယ်တွင်မှာအင်ဒိုနီးရှားနိုင်ငံကဖွံ့ဖြိုးရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်နေတာဖြစ်ပါတယ်။ရခိုင်ဒေသတွင်ဆောက်လုပ်ပြီးစီးသွားတဲ့စာတင်ကြောင်းနှစ်ကျောင်းအတွက်အကူအညီပေးအပ်ခဲ့တယ်လို့စာတင်ကြောင်း6ခုဆောက်လုပ်ရင်းမှာလည်းအထောက်အကူတွေပေးအပ်ခဲ့တာပါ။ဒါ့အပြင်ဆေးရုံတစ်ခုဆောက်လုပ်ဖို့လည်းအင်ဒိုနီးရှားအစိုးရကစီစဉ်ထားပါတယ်။ရခိုင်ပြည်နယ်တွင်လူမှုအတိုင်းအဝိုင်းကြအပြန်အလှန်နားလည်ပြီးတဟဇာတဖြစ်ရေးအတွက်ဘာသာပေါင်းစုံဆွေးနွေးပွဲတွေတွေ့မြင်လှုပ်ဆောင်ဖို့နှစ်ဖက်တို့သဘောတူကြပါတယ်။ရခိုင်ဒေသတွင်အခြေအနေတွေကိုဆက်ပြီးစစ်ဆေးဆောင်ရွက်ဖို့မြန်မာအစိုးရကုလအထွေမှုချုပ်ဟာကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နောက်ရခိုင်ရင်းနဲ့ပတ်သက်ပြီးဆောင်ရွက်နေကြသူအလုံးနဲ့အင်ဒိုနီးရှားကဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။